မြန်မာနိုင်ငံမှာ Omicron COVID မျိုးကွဲပထမဆုံးပြည်တွင်းကူးစက်သူ၂ယောက်ရန်ကုန်မြို့ကဇီဝကကိုဗစ်ကူးစက်ရေးစင်တာမှာကူးစက်မှုခံယူနေပါတယ်။ဒီတိုင်ငင်ကအများပြည်သူသွားလာတဲ့နေရာတွေကိုသူတို့သွားခဲ့ကြပြီမဲ့ဘယ်သူတွေနဲ့ထိတွေ့ခဲ့တယ်ဆိုတာသိနိုင်မှုမလွယ်လာဘူးလို့ကိုဗစ်လူနာနေရာကိုကူညီပေးနေသူကပြောပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံတချို့နေရာတွေမှာလူအများအပြားကိုဗစ်ကူးစက်မှုတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့နားလောင်ကပြောပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာ Omicron COVID မျိုးကွဲကူးစက်သူအတည်ပြုလူနာ86ယောက်ရှိတဲ့အထက်မှာ၄ယောက်ကပြည်တွင်းမှာပထမဆုံးကူးစက်တာဖြစ်ပါတယ်။နိုင်ငံသားကပြန်လာသူတွေထဲက Omicron ပိုးကူးနေတဲ့ COVID အတည်ပြုလူနာနဲ့အနီးကပ်ထိတွေ့ခဲ့တဲ့မိသားစုဝင်တွေဖြစ်တယ်လို့ကျန်းမာရေးဌာနကဇန်နဝါရီလ15ရက်နေ့ကတင်ထုတ်ပြန်ထားပါတယ်။ Omicron အတည်ပြုလူရင်းပေါင်းတယောက်ရဲ့မိသားစုတွေကိုဆေးစစ်ရာကအမေနဲ့အဖွားဖြစ်သူတို့မှလည်း Omicron ပိုးကူးစက်နေတာတွေ့ခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့မင်္ဂလာတောင်ညွန့်မြို့နယ်ပသိမ်မြို့သုံးလမ်းမှာနေထိုင်တဲ့အဲ့ဒီ Omicron အတည်ပြုလူနာ၄ယောက်ကိုတင်ငန်းကျွန်းမြို့နယ်သူဝနာမှာရှိတဲ့ဇီဝကကုသရေးစင်တာကိုတနင်္ဂနွေနေ့ကပို့ဆောင်ပေးခဲ့တယ်လို့ကုညီချောင်းရဲ့ပေးခဲ့သူသူကပြောပါတယ်။အဲ့ဒီနေရာစလုံးအများပြည်သူသွားလာတဲ့နေရာတွေကိုသွားထားတာရှိပေမဲ့ဘသူတွေနဲ့ထိတွေ့ခဲ့တယ်ဆိုတာသိနိုင်ဖို့ခက်တယ်လို့သူကပြောပါတယ်။အ
များကြီးလုံးနေကောင်းဆန်းပါပါလေခင်ဗျာ။နေရာကတော့ပြီးထိုးပြီးသားပါဗျာ။အဲ့တော့နည်းနည်းဟိုအခြေအနေကောင်းပါတယ်။ဒါကလည်းနည်းနည်းဖြတ်တာပေါ့။ဒါကလည်းဆိုတော့ဟိုဒီလိုကတူတူဟို public area ကိုဓာရတာလည်းရှိတယ်။နောက် secondary contact ခေါ်မှာပေါ့နော်။အဲ့လိုနည်းနည်းဆုံးလို့နည်းနည်းတော့ဒီပြဿနာရှိလာမယ်ဆိုနေကြ
။ယောဂပိုရှိသူတွေကို covid ကုသရေးစင်တာမှာတိချကွဲကုသပေးနေပေမဲ့လို့ယောဂကာကွယ်ရေးနဲ့ပတ်သက်တဲ့နည်းလမ်းတွေနဲ့စီမင်းတွေကိုတော့လမ်းထဲမှာအထူးတလဲချမှတ်ထားတာမျိုးမရှိဘူးလို့ကဲ့ရဲ့လမ်းမှာနေသူကအခုလိုပြောပါတယ်
။အခုကတော့အဖွားနဲ့အနေနဲ့တော့ဒီရုံးရခေါ်ပါရဲ့။အကောင်ကြီးကလင်းပါကြီး။အကောင်ကြီးကဟိုဒါလင်းကွင်းအကွင်ပြီးမှလာထားရတယ်။ကူးရတော့ဘယ်လိုပြောင်းလဲ။လင်းကွင်းရောက်တော့ဆွတ်လိုက်တော့တွေ့တယ်။တွေ့ပြီးတော့ဒီမှာလည်းအခုဒီကျက်ချက်တူရဖြစ်တာတွေ့ရအမှဆွတ်လိုက်တော့အဲ့လိုမျိုးဖြစ်တယ်ပြောရမယ်
။ကိုဗစ်တတိယလိုင်းပြန့်ထန်ခဲ့တဲ့အချိန်တုန်းကကူးစက်တိုက်ဆုံးခဲ့သူများခဲ့တဲ့မြန်မာနိုင်ငံမှာ Omicron အမည်သတိရှိဖို့ကိုလည်းကြာမကြီးတာဝန်ရှိသူတွေနဲ့ကြွန့်ကျင်သူတွေကသတိပေးနေပါတယ်။တချိန်ထဲမှာပဲပုံဝန်တန်းတက်ကတော့ဖောင်ကြီးမှာတက်ရောက်နေတဲ့ပြည်နန်းသား112ဦးမှာအဆုလိုက်အပြုံလိုက်ယောဂပိုးတွေ့ရှိတယ်လို့အခြေခံပညာဦးစီးဌာနကပြည်ကြတဲ့တောက်ကြနေလုံကရဲ့ဆွေးနွေးထုတ်ပြန်တဲ့စာတစောင်းစုမှုကွန်ရက်ပေါ်မှာပေါ်ပေါက်ခဲ့ပါတယ်။စုမှုကွန်ရက်မှာအဲ့ဒီသတင်းပြန်လည်ခဲ့ပြီးတဲ့နောက်ပုံဝန်တန်းတက်ကတော့အောက်မြမပြည်မှာယောဂပိုးတွေ့ရှိတဲ့တက်ခွဲနမူနာ45ခုမှာ Omicron ပိုးမပါဘူးလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒီခေတ်ဒီနေတဲ့ကစစ်တွေမြို့မှာလည်းပြေခုံပြေအကူအသမရှိဦးမှာကိုဗစ်ကရောဂါကူးစက်နေတာဆစ်ဆစ်တွေ့ရှိခဲ့ပါတယ်။သူတို့ရှိရကိုဆေးရုံကြီးမှာတီးခြားထားပေမဲ့သူတို့မှာတွေ့ရှိတဲ့ပိုးကဒယ်တာကိုဗစ်ပိုးလား Omicron ကိုဗစ်ပိုးလားဆိုတာအတိအကျမသိရသေးဘူးလို့ရခိုင်ပြည်ကိုဗစ်စောင့်ကြည့်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်
။ဘာနဲ့ပတ်သက်လို့လဲတကယ်ကလည်းတော့မကြားဘူး။ဒီရောဂါကနောက်နေတော့ဒီဆိုရင်ဒီကနေ့ကိုယ်ကပေါ်ရောပေါ်ဆလာတာရှိတာပေါ့နော်ဒီဇာလမှာတော့ဒါကြီးစီပေါ်ရေးကျမှာပြင်ရလို့လူမျိုးရအစားအနေနဲ့အခက်အခဲတွေရှိနေလို့လည်းဟောပေါ့ကိုယ့်ကိုယ်မပေါ်မရောဒါပေါ်ပေါင်းနေတယ်လို့ကျွန်တော်မြင်ပါတော့မြင်ပါပေါ့နော
်မြန်မာနိုင်ငံမှာ Omicron COVID ရောဂါပိုးကူးစက်ခံရသူတွေရှိနေချိန်မှာစစ်ကောင်စီရဲ့ COVID ကာယရောဂါကာကွယ်ထိန်းချုပ်ကုသရေးဘုတ်ကော်မတီကတော့ကာယရောဂါညွှန်ကြားချက်တွေကိုအခုလကုန်တဲ့အထိဆက်ပြီးတော့လိုက်နာကြဖို့တတိပေးထားပါတယ်။ဒါအပြင်ပြပလေကြောင်းခီးစင်တွေကိုလည်းပြန်လည်ခွင့်မပြုသေးပေမဲ့ကယ်ဆယ်ရေးနေရတဲ့ရောက်လာသူတွေကိုတော့ကိုဗစ်ရောဂါပိုးရှိမှရှိတက်ကွယ်စစ်ဆေးနေပြီးကွာရန်တင်းကန့်သတ်ချက်တွေကိုလည်းလိုအပ်သလိုတိုးမြှင့်ဆောင်ရွက်နေတယ်လို့တတိထုတ်ပြန်နေပါတယ်။ပြည်သူတွေအနေနဲ့ကိုဗစ်ကာကွယ်စည်းကမ်းတွေကိုသိထားလိုက်နာကြဖို့ပရာဟိတကူညီဆောင်ရွက်ပေးနေသူတွေကလည်းတိုက်တွန်းနေကြပါတယ်။